ကချင်ပြည်နယ်ဖားကန့်မြို့နယ်ဟောင်းပါကျေးရွာမှာရှမ်းနီစာပေယဉ်ကျေးမှုကောမဒီနာယကတပ်ဖြတ်ခံရမှုဟာ KIA ရဲ့လက်ချက်အဖြစ်ရှမ်းနီအမျိုးသားတပ်မတော် SNA ကဆွဆွဲလိုက်ပြီးဒီတပ်ဖြတ်မှုဟာလူမျိုးရေးပဋိပက္ခဖြစ်စဉ်နိုင်ရဲ့လောရအဖြစ်သုံးသပ်ထားပါတယ် KIA ကတော့အရက်သားကိုတပ်ဖြတ်ဖို့မူဝါဒမရှိကြောင်းညှင်းဆိုထားသလိုဒီတပ်ဖြတ်မှုကိုစုံစမ်းဖြေရှင်းသွားမှာဖြစ်ကြောင်းတုံ့ပြန်ထားပါတယ်ရန်ကုန်ကနေပေးပို့ထားတဲ့သတင်းကိုတော့ကျွန်တော်ကပဲဆက်ပြောပြပေးပါမယ်ခင်ဗျာဖားကန်းမြို့နယ်ဟောင်းပါကျေးရွာမှာဒီလ25ရက်နေ့ညနေပိုင်းကအမည်မသိလက်နက်ကိုင်နှစ်ဦးကရှမ်းနီစာပင်နဲ့ယဉ်ကျေးမှုကော်မတီနာယကဦးတန်းဖေ62နှစ်ကိုတနက်နေ့ပြစ်တက်ခဲ့ပါတယ်ဒီတပ်ဖြတ်မှုဟာကချင်လူမျိုးရေးတပ်မတော် KIA ရဲ့လက်ချက်ဖြစ်တယ်လို့ရှမ်းနီအမျိုးသားတပ်မတော် SNA ရဲ့ပြောခွင့်ရှိသူဘုံမူကြီးဆိုင်းအောင်မင်းက VOA ကိုအခုလိုပြောပါတယ
်ကျွန်တော်တို့စုံစမ်းထားချက်အရပေါ့လေသုံးသပ်ကြည့်တာကတော့KIA ကနေလုပ်တယ်လို့ပဲကျွန်တော်တို့အနေနဲ့သုံးသပ်လို့ရပါတယ်။ဘာကြောင့်လဲဆိုလို့ရှိရင်ပြဿနာဖြစ်ထားတဲ့အချက်ကြီးရှိနေတဲ့အခါကျတော့ဒါ KIA လက်ချက်လို့ပဲကျွန်တော်အနေနဲ့လုပ်ရပါတ
ယ်။ SNA ရဲ့ထုတ်ပြန်ချက်မှာတော့ဦးတန်းဖေဟာဖားကန့်မြို့နယ်ရှိရှမ်းနီရီနေထိုင်ရာခြေရွာအပွင့်မှာကချင်မနောတိုင်းစိုက်ထုံမှုနဲ့စာတင်ကြောင်းကိစ္စနဲ့ပတ်သက်လို့ကချင်ပါသားရေးခေါင်းဆောင်တဦးနဲ့စကားအခြေအတင်ဖြစ်ခဲ့ပြီးအဲ့ဒီညနေမှာပဲတပ်ဖြတ်ခံရကြောင်းဖော်ပြပါဗျ။ဦးတန်းဖေဟာအသက်60ရှိပြီးနှစ်ပေါင်းများစွာရှမ်းနီအရေးဆောင်ရွက်နေသူဖြစ်တဲ့အပြင်ပြီးခဲ့တဲ့ဆယ်စုနှစ်ကျော်ကတည်းကရက်ကျေးအုပ်ချုပ်ရေးမှူးတာဝန်ယူခဲ့ဘူးကြောင်းလည်းသိရပါဗျ။ KIA ရဲ့ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကတော့ KIA မှာအရသားတွေတပ်ဖြတ်တဲ့မူဝါဒမရှိကြောင်းဗဟိုကညွှန်ကြားတာမျိုးလည်းမရှိကြောင်းပြောဆိုပါဗျ။
အဲ့ဒီသူပြန်ကြေညာတဲ့နဲ့ပတ်သက်လို့ကျွန်တော်တို့ခေဟောတော့အဲ့ဒါချန်ဖို့တလို့အဲလူကိုတတ်ဖို့ဆိုတဲ့အဲ့ဒီငွေကတည်းကကျွန်တော်တို့စီမမရှိဘူးအခုဖြစ်စဉ်နဲ့ပတ်သက်တော့ကျွန်တော်တို့ကညှင်းကြတာမရှိဘူးဒုတိယချက်ကတော့ကျွန်တော်တို့လည်းစစ်ဆင်းနေတယ်အာမိသူစွာကနဲ့လုပ်တာလည်းတော့အဲကျွန်တော်တို့အဲရှစ်သားကလူကြီးများလုပ်တာပေါ့ဒါပေမဲ့ကျွန်တော်တို့မဟုတ်လို့ရှင်တော့အဲပြန်ပြမကျွန်တော်ပြန်ဆွေးနွေးရမှာဖြစ်ပါတယ်ဟုတ်လို့ရှင်လည်းဘာကြောင့်ဒီလိုဖြစ်တယ်ဆိုတာကတော့ကျွန်တော်တို့လည်းရမှတ်ဖြစ်ရှိရမှာ
SNA ကဘုံမူကြီးဆိုင်မင်းကအဖြစ်အပျက်ဟာလူမျိုးရေးပြဿနာကိုဥတီနေတာကြောင့်ပြင်းပြင်းထန်ထန်တားမြစ်ဖို့လိုကြောင်းဆက်ပြောပါတယ
်ဒီလိုမဖြစ်အောင်ဒီလုံးကကျွန်တော်တို့ပြောဆိုခဲ့ဘူးတာရှိပါတယ်ဒီလိုလုပ်လို့ရှိရင်လူမျိုးရေးပြဿနာတွေဖြစ်ပေါ်လာနိုင်တယ်လို့ပြောခဲ့ဘူးပါတယ်အဲဒါကိုတို့အနေနဲ့ဆက်ပြီးတော့မှကျူးလွန်လာတဲ့ခါကျတော့လူမျိုးရေးပြဿနာကိုသမင်ကြီးကဖန်တီးလိုက်တယ်လို့ကျွန်တော်အနေနဲ့ယူဆလို့ရပါတယ်ကိုယ်လူမျိုးပြည်ပခန့်နေဖြစ်အောင်သူတို့ဘက်ကနေပြင်းပြင်းထန်ထန်ကိုတောင်းပြထားမှရလိမ့်မယ်ကဘာလဲဆိုတော့ဒီလိုကိစ္စမျိုးတွေကကျွန်တော်တို့ကလည်းစတင်ပြီးကျူးလွန်တာမဟုတ်ပါဘူ
းဘုံမူကြီးနော်ဘူးကတော့ရှမ်းနဲ့ကချင်ဟာကချင်ပြည်နယ်ကဌာနေတိုင်းရင်းသားတွေဖြစ်တာကြောင့်လူမျိုးရေးပဋိပက္ခဖြစ်စေတာမျိုးကိုမလုံဆော်ကြဖို့လိုအပ်ကြောင်းပြောဆိုပါတယ
်လူမျိုးရေးပြဿနာတည်အောင်ကတော့မလုံဆော်တာတော့အကောင်းဆုံးဖြစ်ပါတယ်ဌာနေကချင်ဆိုတဲ့လူမျိုးရေးဖြစ်တဲ့အဒီတရားတော်နှုန်းကြတော့မလောက်ကောင်းပါဘူးကျွန်တော်တို့အဲချမ်းတိုင်းသားတွေကျွန်တော်တို့ပချင်းတိုင်းသားတွေအားလုံးအတူတူပါပဲကျွန်တော်တို့ပချင်းပြည်နယ်ကဌာနေသားတွေဖြစ်ပါတယ်ဆိုတော့လူမျိုးရေးအဲပြဿနာဖြစ်အောင်ပေါ့နော်အလုပ်ဆောင်တာတရားတော့အဲမဖြစ်သင့်ဘူးလို့ကျွန်တော်မြင်ပါတယ်ဟုတ်တယ
်ဖာကန်ဒေတာကန်တူကတော့လောလောဆယ်လူမျိုးရေးပြဿနာဖြစ်ပွားစေနိုင်မဲ့အရေးလက္ခဏာမရှိကြောင်းနဲ့အမှန်တကယ် KIA ကတပ်ဖြတ်ခဲ့ရင်လဲနှစ်ဖက်ညီနိုင်ဖြစ်ရှင်းစီလိုကြောင်းပြောပါတယ
်ဘယ်လိုပြောတော့ရှမ်းပြည်နဲ့ဒီလက်ရှိတချေဒီမျိုးစုကနေလူမျိုးရေးအမိခါတစ်စုံတရားတော့ကျွန်တော်အဲ့အရေးကြီးတော့မသိဘူးကြဒီလိုဖြစ်တဲ့အပေါ်မှာအခုတစ်ခါကလည်းပြန်ပြီးညံ့ညံ့နဲ့တပ်ဖြတ်ပြီးဖြစ်ရှင်းနေဆိုတာကအခုတော့ပြောင်းတော့နားလည်အောင်ကျွန်တော်တို့ခွင့်လွှတ်တော့ဖြစ်ရှင်းတော့ပုံပြီးကောင်းမယ်လို့ထင်ပါတယ
်2020ခုနှစ်ဇူလိုင်လအတွင်းဖားကန့်မြို့နယ်ဆယ်စင်းကျေးရွာမှာရှမ်းပြည်လူငယ်နှစ်ဦးဖမ်းဆီးတပ်ဖြတ်ခံခဲ့ရတာနဲ့ပတ်သက်ပြီးKIA နဲ့ရှမ်းပြည်နိုင်ငံရေးလူမှုရေးအသင်းအဖွဲ့တွေအကြားတင်းပါမှုရှိခဲ့သလိုညှိနှိုင်းဖြေရှင်းခဲ့တာတွေလည်းရှိခဲ့ပါတယ်